မြန်မာနိုင်ငံတွင်းစစ်ကောင်စီကျူးလွန်တဲ့ရက်စက်ကြမ်းကြုတ်တဲ့ရာဇဝတ်မှုတွေကိုထောက်ပြပြီးတော့မြန်မာနိုင်ငံတွင်းကအကြမ်းဖက်မှုတွေဆုံးတတ်နိုင်ရေးကိုလူ့ခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကတိုက်တွန်းတောင်းဆိုခဲ့ပါတယ
် As we convene here in the council yet again discussing Myanmar we are bearing witness
လူ့ခွင့်ကောင်စီမှာခုလိုမျိုးဆွေးနွေးခြင်းမြန်မာပြည်အကြောင်းကိုထပ်ပြီးတော့ဆွေးနွေးရပြန်ပါပြီတရားမဝင်တဲ့စစ်ကောင်စီရဲ့ဖိနှိပ်မှုဒဏ်ကိုမျက်မြင်ကြုံရပါပြီမြန်မာနိုင်ငံဟာတကယ့်ကိုဂျုံဂျုံကြနာကျင်နေရပါပြီဆိုပြီးတော့ကုလသမဂ္ဂမဟာမင်းကြီးကပြောသွားတာဖြစ်ပါတယ်မြန်မာစစ်တပ်ဟာငယ်မြေတွေတိတိကျကျလက်လွတ်ဆုံးရှုံးနေရတယ်လို့တစ်ဖက်မှာမြို့တွေရွာတွေကိုဘုံကျဲတိုက်ခိုက်တာအတရားအမှစစ်သားစုဆောင်းတာတွေနဲ့ရက်စက်ကြမ်းကြုတ်တဲ့ရာဇဝတ်မှုတွေကိုကျူးလွန်နေတယ်ဆိုပြီးတော့ကုလသမဂ္ဂမဟာမင်းကြီးတက်ကပြောပါတယ်မြန်မာနိုင်ငံနောက်ချမ်းရခိုင်ပြည်နယ်အတွင်းကစစ်ပွဲတွေမှာဆိုရင်လေရွင်ဂျာရီရောရခိုင်လူမှုအတိုက်ဝန်းတွေကိုပါကျူးလွန်တဲ့စစ်ရာဇဝတ်မှုတွေကိုသူကထောက်ပြပါရတယ်။အထူးသဖြင့်ကတော့ဒီလူနည်းစုရွင်ဂျာရီအတွက်ပြေးစရာမြေမရှိတဲ့အခြေအနေကိုစိုးရင်ပူပန်တဲ့အကြောင်းပြောပါရတယ်။ရခိုင်ပြည်နယ်မောင်းတောမှာရှိနေတဲ့ရွင်ဂျာရီအပါအဝင်ဒေသခံတွေအားလုံးမျိုးကနေပြီးတော့တင်းရှောင်ဖို့ဆိုပြီးတော့အေးအေးအရခတ်တော်ကသတိပေးချက်ထုတ်ခဲ့တဲ့ပုံမှာလေမောင်းတောအခြေအနေကိုစိုးရင်ပကင်းဖြစ်ရတယ်လို့ကုလသကသမဂ္ဂမဟာမင်းကြီးကပြောပါတယ်သူအနေနဲ့ဒီအရှိတောင်အရှဒေသကိုမကြားသေးခင်ကပဲတွားရောက်ခဲ့တဲ့နေရာမှာမြန်မာအရက်ဖက်အဖွဲ့အစည်းတွေလူခွေလှူရှားသူတွေနောက်ဒုက္ခသည်အတိုက်အဝန်းတွေကိုတွေ့ဆုံခဲ့တယ်လို့ဆိုပါတယ်တန်းသားပေါင်းစုံကလူငယ်မျိုးဆက်တက်ဟာအနာဂတ်မြန်မာအခင်းချင်းတရားကိုလှူရှားရုန်းကန်ဖန်တီးနေရတယ်နေကြတာကိုမြင်ရခဲ့ရတယ်လို့ကုလသမဂ္ဂမဟာမင်းကြီးကပြောခဲ့ပါတယ်ခင်ဗျာ